ဖိလစ်ပိုင်ကမြို့တော်တောင်ပိုင်းကခရင်ဒီမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့ဘုံတိုင်းကြောင့်တေဆုံးသူ10ဦးရှိသွားပြီလို့သဘောပေါက်ဝေဒန်ကဲစေဝန်ထမ်းတွေကဒီကနေ့ပြောပါတယ်အခုလို10ဦးပဲတေဆုံးရတာဟာကျူတင်ပြင်ဆင်မှုတွေနဲ့မဖြစ်မနေဘေးလွတ်ရာကိုရှောင်တင်းရမယ်ဆိုတဲ့ကျူတင်ဆောင်ရွက်မှုတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်ခုနှစ်တွင်းအချိန်20မြောက်အဖြစ်ဝင်ရောက်လာတဲ့ခမူရီဘုံတိုင်းဟာဖိလစ်ပိုင်နိုင်ငံကိုတင်းနစ်လာနေများကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ထောင်ပေါင်းများစွာသောဒေသခံတွေဘေးကင်းရာကိုရှောင်တင်းပြေးခဲ့ရတယ်လို့ယာနဲ့ချီတဲ့လေကြောင်းလိုင်းတွေလည်းဖြတ်ခဲ့ရပါတယ်ဒါအပြင်ဖိလစ်ပိုင်ကအရှင်အဖြစ်ဒီဇင်ဘာ17ရက်နေ့အထိလက်ခံကျင်းပနေတဲ့အရှိတောင်အရှာအာဂါပြန်ပွဲကပြန်ပွဲတချို့လည်းဖြတ်ခဲ့ရပါတယ်အလဲပိုင်းဘိုက်ကိုဒေတာမှာလူ9ဦးသေဆုံးခဲ့တာမှာ3ဦးကယင်းနှစ်ပြည့်သေဆုံးသွားတာလို့သဘာဝဝေဒန်ကယ်ဆယ်ရေးအေဂျင်စီကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်ကျန်9ဦးကတော့မြို့တော်ရဲ့တောင်ဘက်ကဒေတာမှာသေဆုံးသွားတာလို့ဆိုပါတယ်လူပေါင်း3သိန်းခွဲလောက်ဟာအရေးပေါ်ကယ်ဆယ်ရေးဌာနမှာရှိနေကြပဲဖြစ်ပြီးသူတို့အိမ်ကိုပြန်နိုင်ရေးအတွက်အာဏာပိုင်တွေရဲ့ခွင့်ပြုမင်းရဖို့စောင့်နေကြတယ်လို့ဆိုပါတယ်မွန်တိုင်းခမူရီဟာအခုချိန်မှာ၄တိုင်လုံးတနအီ68မိုင်လုံးနဲ့တိုက်ခတ်နေပြီးပုထုနေညမှာတန်းပြေအတွင်းကနေစတင်ထွက်ခွာသွားနေပြီလို့ဖိလစ်ပိုင်မိုးဒလာဌာနကပြောပါတယ်